ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ဌာနချုပ်လိုက်စာနာကတက်စကန်တွင်နဲ့ဆွန်ဘရာဘွန်မန်စီစတဲ့မြို့နယ်က KIA တက်စကန်အနည်းဆုံး၄-၅နေရာလောက်ကိုအစိုးရတပ်မတော်ကလေတပ်ကိုပါတုံပြီးတော့ဒီကနေ့မနက်ကစပြီးထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကချင်ပြည်နယ်အတွင်းခုလိုထိုးစစ်တွေစတင်လိုက်တာကြောင့်စစ်ပွဲတွေပြန်လည်ပြင်းထန်လာမှနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိခိုက်မှာကိုပြည်သူတွေနဲ့ငြိမ်းချမ်းရေးအကျိုးဆောင်ဘွဲ့တွေကစိုးရိမ်မှုတွေရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမြန်မာစစ်တပ်ကထိုးစစ်တွေကိုဒီကနေ့မနေ့အစောပိုင်းကစတင်လိုက်တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥရမိုင်ကွန်ဂျာကအခုလိုပြောပါတယ်
။ဒီနေ့တနားကျော်လောက်ဒီကနေ့ပြည်တော်မှာအဲ့ဒီလိုက်စာနီးတော့မှရှိခဲ့တဲ့တိုင်းကိုတော့28တော့28တော့ပေါ့လေ။အဲ့ဒီနေရာမှာတွေကတော့လက်မရှိတဲ့နဲ့ဖြစ်တယ်။နောက်ပြီးတော့မနေ့ပိုင်း9နာရီကျော်လောက်မှာတော့ကြီးတော်နဲ့လိုက်ပေါ်မှာတွေကကြက်လီနေနဲ့နောက်တော့ရှိပြီကွာကျွန်တော်တို့တိရဒီရဒီရနဲ့တွေ့နေရတယ်ဆက်သွားကြတော့မှတပ်ပစ်စီတန်လာတာပေါ့လေ။နောက်ပြီးကိုတမဟာတက်ဟောတရင်ဒီအဲ့ဒီနေရာမှာတို့အမှလူတွေနဲ့ဖြစ်တာတော့လက်ရှိဖြစ်တာတော့အခုဖြစ်နေဆိုတာကြားရတယ်ဗျာ။တမဟာတက်ဆိုတာစံပြဘုံကမှာအဲ့မျိုးတွေကကြည့်ကြည့်ကြတော့ဖြစ်နေတယ်ဗျာ။ကျွန်တော်တို့စီကောင်ဘယ်လိုလုပ်ရမှာလဲမသိ
။ဒီတိုက်ခိုက်မှုဟာ KIA အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ကရှမ်းပြည်နယ်အရှေ့မြောက်ဒေသကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကပြန်လည်ထိုးစစ်ဆင်တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ထိုးစစ်တွေကြောင့်ပြိပခတွေပုံပိုကြီးထွားလာမှာကိုစိုးရိမ်ကြောင်းလည်းဥလမိုင်ကွန်ဂျာကဆက်ပြောပါတယ်
။အခုဒီခါတိုင်းကြတော့ဒီစခန်းတစ်ခုနှစ်ခုလောက်ပဲပြည်စီမေးတိုက်တာရှိတယ်။အခုက3-5နေရာရှိနေတယ်။အဲ့ဒီအရာတော့တောက်လျှောက်ပေါ့တပိတ်သေးပေါ့လေ။ဒီနေ့ကစဒီနေ့ကစပြီးတော့ကအမှစစ်စင်တိုက်ခိုက်နေတာကျွန်တော်စားသိနေရတယ်ကြာ။အဲအခုဒီလိုသာဆက်ပြစ်မယ်ဆိုရင်တော့ဒီရှေ့အတွက်တော့ကျွန်တော်တို့အများကြီးစိုးရိမ်စရာရှိတယ်ပေါ့လေ။ဟိုဘက်ကလည်းဒီဟိုဘက်ကလည်းပဲအခုခံစစ်ကနေပြီးတော့မှစံပြစ်တွေပါညာလက်ဖြစ်လာနိုင်စရာအကြောင်းတွေတော့အများကြီးရှိတာလေ။ဒါအဲ့ဒါကြောင့်ကျွန်တော်တို့ကအများကြီးစိုးရိမ်နေကြတာအဲ့ဒါလည်းပေါ့ဗျာ။
အခုနောက်ဆုံးထိုးစစ်တွေနဲ့ပတ်သက်လို့မြမတမ်ဘရော့ဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌလည်းဖြစ်အရင်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာတူးကြာကတော့သူ့အမြင်ကိုအခုလိုပြောပါတယ်။ကျဲ
ကဲကသူ့စစ်မရတော့အပြာလာတိုက်ပွဲတော့ဖြစ်လာပါဘူး။ဒါကြောင့်လည်းခုကိုတာကြတဲ့နည်းနဲ့တော့ထိုက်တာပါလေ။ကျွန်တော်ကအတိတ်ကတော့ဒီသူ့စစ်ရတ်တော်ကြီးဖြစ်တဲ့ဒါတွေဝင်ရတဲ့သူ့စစ်စင်တာမရဖို့ဆိုတော့လည်းအတမ်းများသူစစ်ပြပြစီလာအဖြစ်နဲ့အပြန်လာဖြစ်လာလို့ရှိတော့တဲ့ဘောပို့ပြီးညပြလာတယ်ပို့ပြီးပြင်းထန်လာတယ်အဲ့ဒီသဘောတော့ရှိတာပါ။အဲ့ဒါဟိုသူစစ်မရတော့ညီချင်းရဲ့လာလာဆိုတော့တော်ရင်းနေစရာဖြစ်နေတယ်
ပြည်ရင်းငင်းချင်းရေးတိဆောက်ဖို့အတွက်ဆိုရင်အ ਨੇ ဆုံးယာယီပြစ်ခတ်ရက်စဲရေးကိုကြီးညာဖို့လိုအပ်ပဲလို့လဲသုံးသပ်ပြောဆိုပါတယ်
။အခုကျွန်တော်ကအခုလက်ရှိစစ်ပွဲရအများရက်စဲနေကြ။စစ်တရားစုပြန်တော့သူပြအစည်းအဝေးလည်းပြီးလာပြီလေ။အဲ့ဒီကနေတော့ဆက်ကိုကြည်လာလာမှာကျင်းပါလာဘူး။အဲ့ဒီမှာလည်းအလုံးပါဝင်ရလို့အပ်တယ်။ဆရာကဒီအလုံးပါဝင်ဖြစ်ဖို့ဆိုလို့ရှိရင်ဒါအခုအပြင် NCA လည်းမမထိုးသေးတဲ့အဖွဲ့ကြီးတွေကပြောပါဝင်တော့ NCA လည်းမထိုးလာအောင်ဆိုလို့ရှိတော့အဲ့ဒါဆိုဆက်ကဒီရာရင်ပြခရစေရဲကိုကျင်းရထားပြော့မှာအဲ့လိုကျင်းရထားပြော့မှာဒီစပွဲပေါ်မှာဆင်းနေပြော့ပါအခုဒီ NCA လည်းမမထိုးသေးတဲ့အဖွဲ့ကြီးတွေလည်း NCA လည်းမထိုးအောင်ဝိုင်းဝန်းလုပ်ရအဲ့လိုလုပ်ရမှာဒါစစ်တရားစပင်းတို့တရားစီဝဲမှာအလုံးပြန်ဆုံးတဲ့အလုပ်ကိုပြောတာ
ပေါ့ပြီးခဲ့တဲ့လ20ရက်နေ့က KIA အပါအဝင်ပလောင်ကိုးကန်းတဲ့ရခိုင်လက်နက်ကိုင်တပ်ပေါင်းစုတွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်ဒေသမှာအနည်းဆုံး17နေရာလောက်ကိုတနေ့တည်းတိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်တာဟာအစိုးရတပ်မတော်ဘက်ကကချင်ပလောင်စတဲ့ဒေသတွေမှာထိုးစစ်ဆင်နေတဲ့အတွက်တံပြန်တိုက်ခိုက်တာလို့လဲတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ်တိုက်ခိုက်ဆုံးရှုံးမှုမြင့်မားခဲ့တဲ့ဒီတိုက်ပွဲဟာဒီကနေ့အထိလည်းငြင်းအေးသွားတာမရှိသေးပဲကြိုးကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့မှာတော့ကချင်ပြည်နယ်အတွင်းကိုအစိုးရတပ်မတော်ဘက်ကထိုးစစ်တွေစတင်လာတာဖြစ်ပါတယ်ဒီဇင်ဘာလ2ရက်နေ့ကတော့တရုတ်ပြည်ကိုရောက်ရှိနေတဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တွေနဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေတွေ့ဆုံဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးနိုင်တာမရှိခဲ့ပါဘူး